ဒီနေ့ကျွန်တော်တို့ကြားရတဲ့အကြောင်းအရာကတော့ဒီနေ့ကျွန်တော်တို့ကြားရတဲ့အကြောင်းအရာကတော့ဒီနေ့ကျွန်တော်တို့ကြားရတဲ့အကြောင်းအရာကတော့ဒီနေ့ကျွန်တော်တို့ကြားရတဲ့အကြောင်းအရာကတော့ဒီနေ့ကျွန်တော်တို့ကြားရတဲ့အကြောင်းအရာကတော့ဒီနေ့ကျွန်တော်တို့ကြားရတဲ့အကြောင်းအရာကတော့ဒီနေ့ကျွန်တော်တို့ကြားရတဲ့အကြောင်းအရာကတော့ဒီနေ့ကျွန်တော်တို့ကြားရတဲ့အကြောင်းအရာကတော့ဒီနေ့ကျွန်တော်တို့ကြားရတ ကိုနိုဝင်ဘာလ19ရက်နေ့ကရန်ကုန်မြို့မှာကျင်းပခဲ့ကြပါတယ်။လက်ရှိမှာစီးပွားရေးလုပ်ငန်းတွေကိုဥဆောင်လုပ်ကိုင်နေကြတဲ့အမျိုးသမီးလုပ်ငန်းရှင်2300ကျော်ပါဝင်တဲ့ဒီမြန်မာအမျိုးသမီးစီးပွားရေးဆွမ်းဆောင်ရှင်များအသင်း MWEA မှာအဖွဲ့ဝင်ဖြစ်လို့သူတွေအနေနဲ့ဝင်ကြေးပေးရပေမဲ့လည်းအသင်းဝင်တွေဖွံ့ဖြိုးတိုးတက်ရေးအတွက်ပုံမှန်သင်တန်းတွေပို့ချပေးတာတွေရှိတာကြောင့်အသင်းဝင်တွေအတွက်အကျိုးရှိတယ်လို့အသင်းရဲ့အထွေထွေအတွင်းရမှုဒေါ်မင်းဝေကပြောပါတယ
်။သူတို့ဒီမှာ member network ဆိုတဲ့အကျိုးခံစားဖွဲ့ကတော့ပထမဦးဆုံးရမယ်ပေါ့နော်။အဲဒါဆိုတော့ member တွေအချင်းချင်းတွေ့ဆုံနိုင်အောင်လည်းကျွန်တော်တို့ကတစ်လတစ်ချိန် member day ဆိုတာအစီအစဉ်ပေးပါတယ်။အဲ member day မှာကျွန်တော်တို့ဘာလုပ်ပေးလဲဆိုတော့ member တွေအတွက်အကျိုးရှိမယ်။ဥပမာလုပ်ငန်းစတင်တည်ထောင်မဲ့member နေSME နဲ့အတွက်ကိုကျွန်တော်တို့ SME နဲ့ဆိုင်တဲ့ hobby ပွဲလေးတွေကျွန်တော်တို့က member fee မှာလုပ်ပေးပါတယ်။နောက်တစ်ခုကအဲခုခေတ်အစိုးရတွေပြောင်းလဲလာပြီ taxation ခုနအမြတ်ခေါ်ရဘလို့ကောက်မယ်အခေါ်အခါရဘလို့ကောက်မလဲ။အဲအနေနဲ့ကျွန်တော်တို့ကခုနဟိုခေါ်ပြီးတော့တက်ဆိုင်ရခုန join နေတဲ့ပညာရှင်တွေခေါ်ပြီးတော့ဆွေးနွေးပေးတာနေရှိတယ်။နောက်ခုနစီးပွားရေးနဲ့ပတ်သက်ပြီးစုံစမ်းမှုပြောင်းလဲမှုမှရှိတဲ့ဟိုအစီအစဉ် care policy ဆိုရတဲ့အဲ့လိုပြောင်းလဲတဲ့ဟာနေကျွန်တော်တို့ခေါ်ပြီးတော့ဒီ member တွေအတွက်အကျိုးရှိအောင်မျှဝေပေးတဲ့ဟာလေး program တွေလစဉ်လာတိုင်းလုပ်ပေးပါတယ
်။ဟုတ်ဟုတ်။
နောက်တော့အပြင်မှာ member တွေရဲ့ capacity တွေပေါ့နော်။ခုခေတ်ပြောင်းလဲနေတဲ့အချိန်မှာ member တွေကလည်းငါတို့လုပ်တော့လုပ်နေတယ်ငါတို့ finance ကိုဘယ်လိုလုပ်ရမှန်းမသိ၊ financial ဖွဲ့မှု management ကိုဘယ်လိုလုပ်ရမှန်းမသိဆိုတဲ့ကိစ္စတွေအဲ့မှာ management နေခုနသက်ဆိုင်ရာဒီ management center နဲ့ပတ်သက်တဲ့သက်ဆိုင်ရာဒီ subject matter နဲ့ပတ်သက်တဲ့ဆရာမလို့လည်းကျွန်တော်တို့ကခေါ်ပြီးတော့ဆွေးနွေးပေးတာနေလည်းရှိပါတယ်ဟုတ်
ဟုတ်ကဲ့ဆိုတော့အဲ့ဒီဟိုအစိုးရစနစ်ပြောင်းလဲတဲ့အကြောင်းအမပြောတဲ့ထက်မှပါသွားသလိုပေါ့နော်ဒီမြန်မာနိုင်ငံမှာလည်းအခုပို့ပြီးတော့ပွင့်လင်းလာပြီးအုပ်ချုပ်ရေးစနစ်လည်းပြောင်းလဲလာပြီးဆိုတော့ဒီဟိုအခွင့်အလမ်းတွေလည်းပိုပေါ်လာတာပေါ့နော်ဟိုတနိုင်ငံလုံးအတိုင်းအတာနဲ့အမျိုးသမီးစီးပွားရေးဆွမ်းဆောင်ရှင်များအတွက်တာမဟုတ်ပဲတနိုင်ငံလုံးအတိုင်းအတာနဲ့ဟိုအခွင့်အလမ်းတွေပို့ပြီးတော့ပွင့်လင်းလာပြီးပေါ့နော်ဆိုတော့ထူးထူးခြားခြားမြန်မာနိုင်ငံမှာလည်းဟိုပြောင်းလဲမှုနဲ့အတူတက်လာတဲ့ကောင်းဆောင်ကလည်းအမျိုးသမီးတဦးဖြစ်နေတော့ဒီအမျိုးသမီးစီးပွားရေးလုပ်ငန်းရှင်တွေအတွက်ကအမျိုးသမီးကောင်းဆောင်မြန်မာနိုင်ငံမှာပေါ်လာတဲ့အတွက်အကျိုးရှိစေသလားအမားတို့ဘယ်လိုတည်ထားမိသလဲ
ဒါပြောင်းလဲလာမှုပါပြည့်တက်လာမှုရှိလဲဆိုတော့ကျွန်တော်တို့မှာအာဒီ ministry level နဲ့ကျွန်တော်တို့က NGO အနေနဲ့အမျိုးသမီးကံတာတိုးတက်ဖို့ပေါင်းလုပ်တဲ့ကံတာလေးကြီးရှိလာတာပေါ့နော်အဲ့တော့ဒီလူမှုဝန်ထမ်းဟိုဒီဌာနနဲ့တော့ကျမတို့ကတော်တော်လေးကိုကြည့်ကြတော့ဟိုပေါင်းပြီးတော့လုပ်ကင်တဲ့ဟာနေရပို့ပြီးတော့ဟိုများလာတာပေါ့နော်ဥပမာကျမတို့အမျိုးသမီးအာကော်မတီဆိုပြီးတော့နိုင်ငံအမျိုးသမီးကော်မတီဆိုပြီးအမျိုးသမီးအဖွဲ့အစည်းခုနှစ်ခုလောက်ဖွဲ့ထားတာရှိတာပေါ့နော်ဒါနိုင်ငံတော့ level မှာ national level မှာပေါ့နော်အဲဒါဆိုတော့အဲတန်းမှာစီးပွားရေးနဲ့ပတ်သက်ရင်ကျမတို့အမျိုးသမီးစီးပွားရေးဆွမ်းဆောင်ရှင်များတင်ရဒီကဏ္ဍတစ်ခုမှာပါပြီးတော့အမျိုးသမီးအသင်းအနေနဲ့ပေါင်းစည်းရေးလုပ်ခံတာရှိတာပေါ့
ကျမကလည်းဆိုဟာကိုပိုင်စီးပွားရေးလုပ်ငန်းရှင်တူဦးလည်းဖြစ်တဲ့အပြင်ကိုဒီမြန်မာနိုင်ငံကအမျိုးသမီးစီးပွားရေးဆွမ်းဆောင်ရှင်များအသင်းမှာလည်းဟိုတာဝန်ရှိတဲ့သူတူဦးဖြစ်နေတော့ကျွန်တော်တို့မြန်မာနိုင်ငံကအမျိုးသမီးတွေရဲ့အခမ်းအနားမြန်မာအောင်အထူးသဖြင့်စီးပွားရေးလုပ်ငန်းနယ်ပယ်တွေမှာအမျိုးသမီးဒီဆုံးဦးတူထည်အမျိုးသမီးတွေများများပေါ်ထွန်းလာအောင်ပေါ့နော်ဟိုလောက်ကြမဟိဆိုရင်ဘာလို့ဆိုတော့မြန်မာနိုင်ငံရဲ့အနေအထားလည်းနိုင်ငံတော်အစိုးရရဲ့ကူညီပံ့ပိုးမှုကအများကြီးလိုတာကိုဟိုအနောက်နိုင်ငံတွေလိုသိရမလားဟိုပုဂ္ဂလိကဟို investor တွေကနေပြီးတော့ရော့အင်းဆိုပြီးတော့ဟိုရင်းနှီးမြှုပ်နှံမှုအနေနဲ့ investment အနေနဲ့ပတ်စံနေပေးဖို့လည်းမြန်မာနိုင်ငံမှာအနေအထားအဲ့လိုမျိုးလည်းမရှိသေးဘူးဆိုတော့အစိုးရရဲ့ကူညီကအများကြီးလိုနေတော့တကယ်လို့များဒီအမျိုးသမီးစီဝါဆန်းဆောင်ရှင်တွေစွန့်ဦးတည်တည်အမျိုးသမီးလုပ်ငန်းရှင်တွေများများပေါ်ထွက်လာအောင်လုပ်ကြမယ်ဆိုရင်အရေးကြီးတဲ့အချက်တွေအမှပြောပါဆိုရင်အမှမြင်မိတာပါပြီဖြစ်မလဲ
ခုအဲ့ဒါကျမတို့ဒီ November 19ရက်နေ့ကိုကျမကိုယ်တိုင်ရလဲမြန်မာနိုင်ငံရဲ့ဒီ Women Entrepreneur Investor အနေနဲ့ကျမဟိုတာဝန်ပေးတဲ့ဟာပြီးတဲ့၃နှစ်ကြာကာလပေါ့နော်အဲ့ဒါဆိုတော့ကျမအားလည်းအမျိုးသမီးစီဝါရေးဆန်းဆောင်ရှင်တွေမှာခုနသူတွေတွေ့မှုနေနဲ့တာဝန်ယူထားတဲ့ပေတာကိုကျမတို့ပြီးပေါင်းပြီးတော့ဒီဟိုဘက်မှာလည်းကျမတို့ကပါသွားအောင်ပေါ့နော်အဲ့ဒါနဲ့ကျမတို့ကဒါကိုကျမကိုယ်တိုင်ရဲ့ဒါကိုတို့ဟိုဟာ nominate လုပ်ကြတော့ကျမလက်ခံလိုက်တယ်လက်ခံလိုက်ပြီးတော့ဒါ19ရက်နေ့ကစပြီးတော့ဒီ human option ပေါ်ကကျမတို့ရဲ့ member only ဟုတ်တယ်နော်ကျမတို့အပြင်ကခုနနိုင်ငံရေးနဲ့ပတ်သက်တဲ့အစိုးရအဖွဲ့တွေကလူတွေရောပြပအဖွဲ့ကြီးနေရာလူတွေ member မဟုတ်သေးတဲ့လူတွေရောကျမတို့ဖိတ်ခေါ်ပြီးတော့ဒီ entrepreneurship ကိုကျမတို့ဟို ဘလောက်ထိဒီလိုမှာပါသွားပြီးအမျိုးသမီးကံတာမှာအမျိုးသမီးစီးပွားရေးလုပ်ငန်းရှင်တွေအမျိုးသမီးအနေနဲ့စီးပွားရေးထဲမှာရှိနေတဲ့အမျိုးသမီးတွေကဒီလိုပုံစံမျိုးဟိုအပူဖို့အတွက်ကျွန်တော်တို့ဒီ conference ကိုစလိုက်ကြပေါ့နော်အဲဒါဆိုတော့နောက်တစ်ခုကကျွန်တော်တို့ခုဒီဒီကရက်တမင်းလာနေဆိုရင်ကျွန်တော်17 23ကြဲမှာကျွန်တော်တောင်းလျှောက်ပြောခဲ့တဲ့ဟာဒီမြန်မာအမျိုးသမီးစီးပွားရေးလုပ်ငန်းရှင်တွေအချမ်းကန်တာကဘယ်လောက်အရေးကြီးလဲဆိုတော့ဟာကျွန်တော်ယူနီတိုနဲ့ပဲဟို SME Center မှာကျွန်တော်ဒါကိုပြောပေးတယ်ပေါ့နော်အဲ့ဒါတဲ့ SME လုပ်ငန်းကိုလုပ်နေတဲ့အမျိုးသမီးတွေအားတို့ကဆိုလို့တော့ဥပမာတချို့ဆိုရင်ကျွန်တော်တို့မြန်မာနိုင်ငံမှာရွေးရရောင်းနေတယ်တူရရောင်းတာကျွန်တော်ပေါ်ထမ်းရှိဒါမျိုးဒီလိုနိုင်ရှင်နဲ့ပေါ့နော်မဆိုးလည်းပဲပေါ့အဲ့ဒါတော့ဒီအမျိုးသမီးတွေကိုလည်းကျွန်တော်တို့ကကျွန်မကအများအဖြစ်ဒီရေးကြည့်တဲ့ဌာနမှာပြောတဲ့အချိန်မှာကျွန်တော်အမျိုးသမီးတွေကဈေးရောင်းနေတယ်တူရဂျီစာလောက်ထားတာမဟုတ်ဘူးအဲ့ဒါတော့သူတို့ရဲ့လုပ်ငန်းရဲ့လက်ပတ်မှုအကြောင်းအရာတွေကျွန်တော်တို့ရဲ့ဒီ economic growth ထဲမှာမပါလာဘူးပေါ့ informal sector ရောက်နေတာအဲ့ဒါတော့ဒီ informal sector နေပြီးတော့ formal sector ကိုရောက်ဖို့ကျွန်တော်တို့အနေနဲ့တော့လုပ်ငန်းထဲမှာလုပ်နေတဲ့အမျိုးသမီးတွေကိုကျွန်တော်တို့တိုးတက်ပြီးပြောရှင်ရမယ်ဟာနေပါလာပါပေါ့နော်ဒါကကျွန်မအဆန်းတန်းအနေနဲ့ပြောနေနေတယ်ဒီထက်က SME နေရလဲကျွန်တော်တို့ SME ကိုဒီအမျိုးသမီးတွေကို register လုပ်ဖို့ရည်ရည်အောင်တယောက်ချင်းလုပ်နေတဲ့အမျိုးသမီးကသူ့လုပ်ငန်းကိုဒီဈေးမှာပဲဒီတိုင်းပဲအစီအစဉ်ကိုကျွန်တော်တို့ကစားပေးလိုက်တဲ့ဟာပဲဖြစ်ပါပေါ့နော်ဟို register တက်မှတ်မှဒီလုပ်ငန်းတွေဒီနိုင်ငံတော်ရဲ့ economic growth မှာအမျိုးသမီးလုပ်နေတဲ့ဥဆောင်လေးလုပ်နေတဲ့လုပ်ငန်းစဉ်အောင်ပါလဲပါနေမှာမဟုတ်ဘူးပေါ့နော်အဲ့လိုခံရလေးတွေကိုကျွန်တော်တို့ထက်ကလည်းဒီအသေးအနှစ်ကျွန်တော်တို့ဒီ private နဲ့ပြီးပေါင်းတဲ့လုပ်ဆောင်ချက်ပေါ့နော်အဲ့ဒါကျွန်တော်တို့အမျိုးသမီးတွေကလည်းဒါပြောတယ်ဒီလိုမျိုး register လုပ်လိုက်ရင်အခေါ်ခေါက်ကိုအမျက်ခေါက်ကိုပေးရတော့မှာပေါ့နော်အဲ့ဒါတော့သူတို့စိတ်ပူနေတဲ့ဟာကိုကျွန်တော်တို့ဖတ်ကြနေပြီးတော့ဟုတ်ပြီတနိုင် device ဆိုရင်ကျွန်တော်တို့ register ပဲလုပ်ထားမှာဒါကိုအခေါ်ခေါက်ကိုမဟုတ်ဘူးအမျက်ခေါက်ကိုမဟုတ်ဘူးအမျိုးသမီးအလုပ်လုပ်နေတဲ့အမျိုးသမီးဦးရင်နဲ့တကယ်ကိုကျွန်တော်တို့ register လုပ်ပြီးတော့တက်ချက်ပြီးတော့ဒီစီးပွားရေးရဲ့ကျွန်တော် information ဆက်တာနဲ့ comment ဆက်တာရအောင်ပံ့ပိုးပြုနေဖို့လိုက်တယ်ဒီလိုဟာမျိုးတွေကိုကျွန်တော်တို့ကြောင်းစဉ်းစားဖို့လိုရပေါ့နော်ဒါအခန္ဓာတစ်ခုတော့ကျွန်တော်တို့ရတော့ awareness ရအောင်ကျွန်တော်တို့ဖက်ကလည်းရှင်းလို့ရတယ်